ကျေးဇူးတော်ရှင်ဆရာတော်ရှင်ဒီမြတ်ဒီဗျာယနေ့ညသာသနာတော်နှစ်2565ခုနှစ်ကောဇာတက္ကရ1383ခုနှစ်တပိုးတွင်လာဇန်တရက်ခရစ်နှစ်2022ခုနှစ်ဖေဖော်ဝါရီလတရက်အင်္ဂါနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောရန်ကုန်မြို့နေဥနေလင်းဒေါ်နုနုအေမိသားစုတို့မှဆင်ရင်ကျင့်ပါပြုလို့အပ်သောအွန်လိုင်းဓမ္မသဘင်နှင့်ဆက်လျင်ကျေးဇူးတော်ရှင်ဝါမောက္ခချုပ်ဆရာတော်ဖျားကြီးမှတရားဒေသနာတော်များဟောကြားချီးမြှင့်ပေးသနာတော်မူပါယံရာလိပြေတော်ခြေတော်ဆောင်ဥက္ခရေယုံတိစွာရှောက်ထားအပ်ပါသည်ဗျာ
အဒနာတော်နှစ်2565နှစ်ကောဇာတက္ကရ1383ခုနှစ်တပူရလဆန်တရက်2022ခုနှစ်ဖေဖော်ဝါရီလတရက်အင်္ဂါနေ့၌အွန်လိုင်းမှာဟောကြားအပ်သောကိုယ်ချင်းတရားနဲ့စိတ်ွယ်ရာအကြောင်းတရားဒေသနာတော်ကိုချင်းတရားနဲ့စိတ်ွယ်ရာကိုချင်းတရားဆိုတာအကျင့်သီလနဲ့ပြည့်စုံတဲ့အနေထားတစ်ခုရှင်ညွှန်းပြီးတော့ပြောတာကိုကျင်းသီလကောင်းမွန်တဲ့ပုဂ္ဂိုလ်တွေဟာရှေ့မှာမဟုတ်တာမလုပ်တလို့ကြွေရမှာလည်းပဲမဟုတ်တာလုပ်လို့မရှိကြဘူးကိုကျင်းသီလကောင်းပြီဆိုလို့ရှင်တော့မြည်သည့်နေရာမှာပဲနေနေမဟုတ်တာလုပ်လို့မရှိကြတော့ဘူးသို့သောကိုကျင်းတရားဆိုတာလူတိုင်းတော့ကောင်းကြတာမဟုတ်ဘူးပေါ့ကိုကျင့်တရားကောင်းမှုဆိုတာအတော်ကြိုးစားရမှာဖြစ်ပါပုရုဇဉ်ရဲ့တဘာဝလျောက်ကိုကျင့်တရားနဲ့ပတ်သက်လာလို့ရှင်လူရှိသူရှိမှာတော့မကောင်းတာမလုံးဝညတော့လည်းပဲ꿰ရမှာတော့မကောင်းတာလုံးလိလုံးထားရှိကြတယ်ဆိုတာတော့ကကြီးမှာထင်ရှားနေတယ်မြတ်စွာဘုရားရဲ့ဂုဏ်တော်တစ်ခုထဲမှာအရဟံဆိုတဲ့ဂုဏ်တော်ကဘယ်တော့မှထူးခြားတယ်လို့ပြောမှာလောကမှာလူကြီးလူကောင်းဆိုတဲ့ပုဂ္ဂိုလ်တွေတောင်စိတ်ွယ်ရရရောက်လို့ရှင်လူမသိသူမသိအောင်မကောင်းတာတွေလုံးတက်ကြတယ်ပေါ့မြတ်စွာဘုရားမှာတော့စိတ်ွယ်ရရမှရောက်တော့လဲမကောင်းမှုအကုသို့ဆိုတာလောက်တာမရှိဘူးတိတ်တိတ်ပုံမဟုတ်တာလောက်တဲ့အလုတ်လုံးဝမရှိလို့အရဟစိတ်ွယ်ရအရ၌တောင်မကောင်းတာမလောက်ဘူးဆိုတဲ့ခုံပေါ့အဲ့တော့ဒီကောင်ကိုကြည့်မယ်ဆိုလို့ရှိရင်အမှန်ပုဂ္ဂိုလ်တွေကစိတ်ွယ်ရရတွေ့ပြီဆိုရင်မကောင်းတာလုံးလေးလှုပ်တာရှိတယ်ဆိုတာထင်ရှားတယ်ပေါ့အဲ့တော့ကိုချင်းသီလနဲ့ပတ်သက်လာလို့ရှင်တကယ်သူတော်စင်နေကြတော့လောကမှာမကောင်းတာလှုပ်ဖို့စိတ်ကြွေရဆိုတာမရှိဘူးလို့သတ်မှတ်ထားတာဖြစ်တယ်အဲ့ဒီလိုသတ်မှတ်ထားလို့ရှင်မကောင်းတာလှုပ်ဖို့နေရဆိုတာသူတို့မှမရှိကြဘူးစိတ်ွက်ရရဆိုတာသူတို့ရှာလို့မတွေ့ဘူးပေါ့ကိုကျင်တရားပြက်ပြားတဲ့ပုဂ္ဂိုလ်တွေကတော့စိတ်ွက်ရရဆိုတဲ့နေရာမှာသွားလောက်ကြတယ်လူအများစုကစိတ်ွက်ရလို့ထင်ပြီးတော့မကောင်းမှုတွေကိုလှုပ်ကြတယ်အဲ့ဒါနဲ့ပတ်သက်ပြီးအတွေ့အခေါ်တွေကမင်္ဂဘုတ်လို့တာပေါ့မြတ်စွာဘုရားဟောတဲ့တရားတွေမှာဆိုရင်နတ္ထိလောကေရဟောနာမလောကမှာစိတ်ွယ်ရဆိုတာမရှိပါဘူးတဲ့သို့သောလူတွေကစိတ်ွယ်ရလို့ထင်တယ်စိတ်ွယ်ရဆိုတာဘယ်သူမှမမြင်တဲ့နေရာ ဘသူမှမရှိတဲ့နေရာကိုစိတ်ွယ်ရလို့ပြောကြတာကိုတယောက်တည်းပဲတခြားပုဂ္ဂိုလ်ဘသူမှမရှိဘူးဘသူမှမမြင်နိုင်ဘူးဘဝဉ္ဇဉ်ကကိုယ်မမြင်နိုင်ဘူးဆိုတဲ့နေရာမျိုးကိုစိတ်ွယ်ရလို့ယူဆကြတယ်ရမေဆိုပြရတော့နတ္ထိလောကေရဟောနာမလောကမှာစိတ်ွယ်ရရဆိုမရှိဘူးတဲ့ဘသူအတွက်လဲဆိုရင်ပါပကမ္မပကရုပ္ပတောမကောင်းတဲ့အလုပ်လုပ်ချင်တဲ့ပုဂ္ဂိုလ်ဖို့စိတ်ွယ်ရဆိုမရှိဘူးညာတော့အပြင်လူတွေဟာကောင်းတဲ့အကျင့်တွေကြတော့လူရှိသူရှိမှပြသကြတာမဟုတ်တဲ့အလို့မကောင်းတဲ့အလို့ဆိုရင်တော့ကွဲရမှာပုံရှု껙ရှုလို့လို့ရှိကြတာ။အဲဒါကြောင့်မို့လို့မကောင်းမှုအကုသို့လုပ်တာဟာစိတ်껙ရာရှိတယ်လို့သမန်ပုဂ္ဂိုလ်တွေကထင်ပေမဲ့ပညာရှိသူတွေကောင်းနေရတော့မကောင်းတဲ့အလို့ကိုလုပ်ဖို့စိတ်껙ရာဆိုတာမရှိပါဘူး။မကောင်းတဲ့အလို့ကိုလုပ်တဲ့ပုဂ္ဂိုလ်ဟာသူကသူစိတ်ွယ်ရလို့ထင်းနေပေမဲ့လို့စိတ်ွယ်ရမဟုတ်ဘူးဆိုတာကိုပြတာပဲဖြစ်တယ်။နတ္ထိလောကေရဟောနာမပပကမ္မပကရုပ္ပတောမကောင်းမကောင်းဟုသူပြုလုပ်တဲ့ပုဂ္ဂိုလ်ဖို့လောကမှာစိတ်ွယ်ရဆိုတာမရှိဘူးတဲ့။ဘာကြောင့်မရှိတာတော့ဆိုရင်အတ္တတိပုရိသသန္တာတိယတိကဟတိဝါနာကိုယ်ကစိတ်ွယ်ရလို့ထင်းနေပြီမဲ့လို့အဲ့ဒီနေရာမှာကိုယ်ကိုကြည့်နေတဲ့မျက်လုံးတွေဆိုတာလူတွေမှလည်းမဟုတ်ဘူးကိုယ်လို့တော့မြင်နိုင်တဲ့လက်တွေရှိတယ်ကိုယ်လို့တော့မြင်နိုင်တဲ့လက်တွေရှိတယ်ကိုယ်ပတ်ဝန်းကျင်မှာကိုယ်ကမမြင်ရပေမဲ့ကိုယ်ကိုမြင်နေတဲ့ပုဂ္ဂိုလ်ရှိတယ်ပေါ့။ဒါကြောင့်မို့စိတ်ွယ်ရဆိုတာမဟုတ်ဘူး။နောက်ဆုံးမှဘယ်သူမှမရှိဘူးဆိုတော့အတ္တတေပုရိသသာနာတိယတိကာတိဝါနာဝါ။ကိုယ်မဟုတ်တာလောက်တာကိုသိနေတဲ့လူတယောက်ရှိတယ်တဲ့။အဲ့ဒါဘယ်သူလဲဆိုကိုယ်ကိုယ်တိုင်ပဲ။သူများမသိဘူးလို့တော့ရှိကောင်းရှိမယ်အဲ့ဒီကိုလို့တာကိုမသိဘူးဆိုတော့မရှိဘူးဒါကြောင့်မို့အတ္တတေပုရိသသာနာတိမင်းစိတ်ွယ်ရလို့ထင်မနေနဲ့ကိုလို့တာကိုတော့သိနေတယ်အဲ့ဒီကိုသိနေခြင်းဟာစိတ်ွယ်ရမဟုတ်ခြင်းပဲဖြစ်တယ်လို့ဒီလိုအတွေးခေါ်နဲ့လောကမှာစိတ်ွယ်ရမရှိလို့မကောင်းမှုကောင်းသူလုပ်တဲ့အခါမှာစိတ်ွယ်ရတောင်းမှမလုပ်အောင်ရှောင်ရှားနိုင်ဖို့အရေးကြီးတယ်လို့ဆိုလိုတဲ့အထိပယ်ပဲဖြစ်တယ်။ရသော်ဘုရားရဲ့အရဟံဆိုတဲ့ဂုဏ်တော်ဟာလောကလူသားတွေကစိတ်ွယ်ရရတွေ့လို့ရှိရင်မကောင်းတာလုပ်တတ်ကြတော့လေ။ရသော်ဘုရားကရသော်ဘုရားဖို့မကောင်းမှုဆိုတာလုံးဝမပြုလို့စိတ်ွယ်ရမှာတောင်းမကောင်းမှုပြုတယ်ဆိုတာမရှိလို့ထီကုံတော်ကြီးကိုရရှိထားတာထီရည်ချင်းတစ်ခုကိုရရှိထားတာအဲ့တော့စိတ်ွယ်ရရကိုမကောင်းမှုမလုပ်ဘူးဆိုတဲ့ပုဂ္ဂိုလ်မှတကယ်ကိုကျင်တရားပြည့်ဝတဲ့ပုဂ္ဂိုလ်လို့ဆိုရမှာဖြစ်တယ်လုံးဝဖြူစင်တဲ့ပုဂ္ဂိုလ်လို့ပြောရမှာဖြစ်တယ်အဲ့တော့လောကလူသားတွေကလုံးဝဖြူစင်တဲ့ပုဂ္ဂိုလ်ဆိုတာအမတမရှားဖရာယဟန္တာမသာလင်စိတ်ွယ်ရရရောက်တဲ့အခါမကောင်းမှုအကုသို့မလုပ်တာရှိနိုင်တယ်။ကြံတဲ့ပုထုဇဉ်တွေကတော့လွတ်ကင်းမှုဆိုရင်အမတမ်းမှရှားတယ်ပေါ့။မရှိဘူးတော့မဟုတ်ဘူး။ပုထုဇဉ်တွေကလည်းပဲအတွေ့အခေါ်မျောမြင်ရှိတဲ့ပုဂ္ဂိုလ်တွေအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေဟာစိတ်ွယ်ရရမှမကောင်းမှုမလုပ်ကြဘူးစင်ကြအောင်နေတယ်။လူရှိသူရှိမှမကောင်းတာမလုပ်သလိုစိတ်괴ရမှလည်းပဲမကောင်းတာမလုပ်ကြဘူးဆိုတဲ့ပုဂ္ဂိုလ်တွေဟာပုရုဇဉ်အတိုင်းဝိုင်းနဲ့မှလည်းရှိတယ်။အရိယာဖြစ်သွားရင်တော့လုံးဝဒါကင်းရှင်းသွားတယ်လို့ပြောမှဖြစ်တယ်။ အဲ့တော့ကိုယ့်ကိုဘယ်လောက်ထိအောင်ကိုကျင့်တရားကောင်းတယ်လေဆိုတာစမ်းသပ်ကြည့်ရမှာဖြစ်တယ်ကိုယ့်ကိုယ်ကိုကိုကျင့်တရားဘယ်လောက်ခိုင်ပါသလဲကိုဟာဘယ်လောက်စင်ကြဲတဲ့ပုဂ္ဂိုလ်ဖြစ်သလဲဆိုတာစိတ်괴ရရရောက်တဲ့အခါမှာလူရှိသူရှိမှမလုံရဲတဲ့အလုပ်မျိုးလုံနိုင်သလားလုံမိသလားလုံသလားလူရှိသူရှိမှမလုံရဲတဲ့အလုပ်မျိုး괴ရကြတော့လုံသလားလို့ကိုယ့်ကိုဆန်းစစ်ကြည့်ဖို့လိုတယ်ပေါ့ကိုယ့်စိတ်ကိုအကဲခတ်ကြည့်ဖို့လိုအဲ့ဒါကိုသီလဝိမန္တနာဆတ်ဆိုတာအာ90ရဲ့မှာ350မြောက်မှာပါရှိတယ်ပေါ့ဒီဇာလေးရကိုကျင်တရားခိုင်မာဖို့အတွက်တန်တင်ပြတာဆုံးမပေးတဲ့ဇက်ကလေးဖြစ်လို့ဒီဆက်ဖြစ်လို့ကိုကျင်တရားအတွက်ကိုယ့်ကိုသင်္ကန်းစာယူပြီးတော့ပြုပြင်နိုင်တဲ့အနေအထားမျိုးရရှိနိုင်တယ်ပေါ့သင်္ကန်းစာဆိုတာယူပြီးကိုယ့်ကိုပြင်မအကောင်းဆိုတာဖြစ်တယ်လောကလူတွေဟာကိုယ့်ကိုမပြင်သေးသမျှလူကောင်းမဖြစ်နိုင်ပါဘူးဆရာမိဘတွေကပြင်နေဆိုတာဆရာမိဘတွေရှေ့မှာကောင်းနိုင်တော့လဲပဲဆရာမိဘရှေ့မဟုတ်တဲ့အခါမှာအကျင့်စရိုက်တွေကပြန်ပြီးတော့နိုးထလာတတ်တယ်ပေါ့အဲ့တော့ကိုတကယ်သူတော်ကောင်းဖြစ်ပြီဆိုလို့ရှိရင်ကတော့ကို့ဖို့မှာမဟုတ်တာလုပ်ဖို့စိတ်괴ရဆိုတာမရှိဘူးအားလုံးဟာကိုသိနေရင်ကိုကကိုသိခါကိုရှင်းရွနေမဟုတ်တာမလုပ်ဘူးလို့ဆိုတဲ့ဟိရိဝတ္တပတရားတွေကိုရင်ထဲမှာအပြည့်အဝရှိနေမယ်ဆိုရင်ကိုကျင်တရားကိုယ်တဏ္ဍမအပြေဝရရှိပြီးတော့စိတ်괴ရရမှာတော့ကိုကျင်တရားကောင်းမွန်တဲ့ပုဂ္ဂိုလ်မျိုးဖြစ်လာနိုင်တယ်။အဲ့တော့ပုရုဇဉ်နေနေနဲ့ဒီအဆင့်ရောက်အောင်ကိုပဲကြိုးစားသင့်တယ်ပေါ့။ဒီအဆင့်ရောက်အောင်ပဲကြိုးစားသင့်။အခြားသောတပန်သကရာကအနာကအဆင့်နေသာထကြည့်။ကိုယ့်ရဲ့ကိုကျင်တရားခိုင်မာမှုဟာစိတ်괴ရထိအောင်အမခန့်ချက်ရှိလားကိုကိုစမ်းသပ်ပြီးတော့တိဆောက်ဖို့ခိုင်မာဖို့လေ့ကျင့်ဖို့ပဒမရေးချည်တယ်ဒီဘဝမှာလေ့ကျင့်လိုက်မယ်ဆိုရင်ဘယ်ဘဝရောက်ရောက်ကိုယ့်ရဲ့စိတ်ဓာတ်ခိုင်မာမှုဟာဖြစ်လာမှာပဲဖြစ်တယ်ဒီဘဝမှာမလေ့ကျင့်ဘူးဆိုရင်နောက်ဘဝတွေမှာဖြစ်လာဖို့ဆိုတာအမတမခဲပါရမီဆိုတာကိုလုံးတဲ့မွန်မြတ်တဲ့အလုပ်ကိုအကြောင်းပြုပြီးတော့ခေါ်တာဒါဖြစ်တယ်ပါရမီဆိုတာပရမတ္တကမ္မံပါရမီလို့ဆိုတယ်မြင့်မြတ်တဲ့စိတ်နဲ့မှလုံးလို့ရတာမြင့်မြတ်တဲ့စိတ်ရှိပြီဆိုရင်မြင့်မြတ်တဲ့အလုပ်ကိုလုံးတော့တာပဲအဲ့ဒါပါရမီဖြစ်လာမှာပဲကောင်းတဲ့အကျင့်စရိုက်တွေကိုကိုယ်ကိုလေ့လာသင်ယူပြီးတော့ကောင်းတဲ့အကျင့်စရိုက်တွေကိုကိုယ့်ရင်ထဲမှာတည်ဆောက်ကြရမှာဖြစ်တယ်။စတင်မွေးမြူပြီးတော့တည်ဆောက်ရမှာဖြစ်တယ်။မြတ်စွာဘုရားကသမ္မာပရံတရားဟောတဲ့အခါမှာအပိုင်းနှစ်ပိုင်းနဲ့ဟောတာဖြစ်တယ်။မကောင်းတဲ့အကျင့်စရိုက်တွေကိုမလုံးမိအောင်ထိမ့်သိမ်းရှော့ရှော့မယ်။စောင့်စည်းရမယ်။စောင့်စည်းရတဲ့နဲ့တတိလက်လွတ်ပြီးတော့လုံးမိတဲ့ဆိုရင်လည်းအလင်းအမြန်ဖယ်ရှားဖို့ရှောင်ကျင်ဖို့ဆိုတာကြိုးစားရမယ်မကောင်းတဲ့ဘက်ကနှစ်ခုပေါ့မကောင်းတာမလုပ်ဖြစ်အောင်ကြိုးစားရမယ်လုံးမိလို့ရှိရင်လည်းနောက်ထပ်ဆက်မလုပ်ဖို့ရကြိုးစားရမယ်ကောင်းတာနဲ့ပတ်သက်လာလို့ရှိရင်ကောင်းတဲ့အမှုလုပ်ဖြစ်အောင်ကြိုးစားရမယ်လုပ်ဖြစ်ပြီးလို့ရှင်လည်းအချိန်ချင်းထပ်လုပ်ဖို့ကြိုးစားရမှာဖြစ်တယ်။ဒါကိုပဲသမ္မဝါယမမင်္ဂန်နဲ့ချုပ်ပန်းအထုံမှု တနည်းအားဖြင့်တမ္ပပဌာနတမ္မာပဌာနမဂ္ဂံသောကျွပံအထုတ်မှုဆိုတာရကုကုတမ္မပဌာနလို့ခေါ်တဲ့မဂ္ဂံနဲ့ကျွပံအထုတ်မှုနဲ့အကုသိုလ်တွေကိုဖယ်ရှားလို့ကုသိုလ်တရားတွေဖြစ်ပေါင်းကြိုးစားခြင်းဖြင့်သူတော်ကောင်းအဖြစ်ကိုရယူနိုင်တာပေါ့အဲ့လိုမဟုတ်လို့ရှိရင်လူတွေရဲ့အကျင့်စရိုက်တွေဟာအမြဲတမ်းမိမိတဏ္ဍမှာကျိုးဆွဲသလိုအညစ်အကြေးတွေဟာချွတ်လို့မရအောင်ဆွဲထင်နေတတ်တယ်။အဲ့ဒါလို့ဆွဲထင်ရနေအောင်ကြိုးစားအထောက်ကြရမှာဖြစ်တယ်။ဒီသီလဝိမန္တနာဆိုတဲ့စတ္တမှာကိုကျင့်တရားကိုစမ်းတတ်တဲ့ဆက်လန်းလေးတစ်ပုဒ်ဖြစ်တယ်ပေါ့။ကိုကျင့်တရားကိုဘလောက်ကောင်းသလဲဆိုတာစမ်းတတ်တာဒီဇလန်းဖြစ်ပေါ်လာပုံကတော့ယသောဗျာကတာဝတိမြို့စေရွန်ကျောင်းမှာတရင်သုံးနေတဲ့အချိန်ယသောဗျာကစေရွန်ကျောင်းမှာတရင်သုံးနေရဲ့ရှိနေတဲ့အချိန်မှာယသောဗျာနဲ့အတူတကွစေရွန်ကျောင်းမှာနေထိုင်ကြတဲ့ရဟန်း900ဟာတရားအထုတ်နေတဲ့တရားအထုတ်ဖို့ကြိုးစားနေတဲ့ရဟန်းတွေပဲဖြစ်နေကြတာညတောင်းကောင်ရံကာလမှာကာမဝိတ္တလို့ခေါ်တဲ့ကာမဂုဏ်အာယုံခံစားလို့တဲ့စိတ်တွေဖြစ်ပေါ်နေကြတယ်။ဘာကြောင့်လို့ဆိုရင်ယသဗျာလက်ထက်ကလူငယ်လူရွယ်တွေသာသနာပေါင်းဝင်လာကြတယ်။တချို့လည်းမိသားစုအိမ်နောက်နေကိုစွန့်ပြီးတော့သာသနာပေါင်းဝင်ကြတာဖြစ်တယ်။အဲ့လိုဝင်လာတဲ့ပုဂ္ဂိုလ်တွေဟာကာမဝိတ္တလို့ဆိုတာလူဘဝတုန်းကကြုံတွေ့တာတွေကိုပြန်ပြီးတတိယပြီးတော့တွေးမိနေကြတဲ့ပုဂ္ဂိုလ်တွေလွမ်းစွန့်နေကြတဲ့ပုဂ္ဂိုလ်တွေစေရွန်ကျောင်းကတန်ဃာတွေထဲမှာဒါတွေရှိလာတယ်။တချို့လဲလူဘဝကိုအားကြပြီးတော့စိတ်ကူးရင်တာတွေဖြစ်လာတယ်။မြတ်စွာဘုရားကယဟန်တန်ဃာတွေကိုစောင့်ရှောက်တဲ့အနေနဲ့စောင့်ကြည့်နေတာ။ဘယ်လိုထိစောင့်ကြည့်တော့ဆိုရင်ဥပမာပေးထားတာမျက်လုံးတစ်လုံးနဲ့ရှိတဲ့ပုဂ္ဂိုလ်။မျက်စိတစ်လုံးသာရှိတဲ့ပုဂ္ဂိုလ်ဟာအဲ့ဒီမျက်စိလေးကောင်းတဲ့မျက်စိလေးပြတ်မသွားအောင်ထိမ့်သိမ်းစောင့်ရှောက်သလိုတဲ့သာသမိတူတည်းရှိတဲ့ပုဂ္ဂိုလ်ကလည်းဒီသာသမိလေးတူကိုပဲထိမ့်သိမ်းစောင့်ရှောက်သလိုစမရိဆိုတဲ့သားကောင်ဟာလည်းသူ့ရဲ့မြေးဆန်ကိုထိမ့်သိမ်းစောင့်ရှောက်သလိုအမြဲတမ်းတတိထားပြီးတော့ရဟန်းတွေကိုမြတ်စွာဘုရားကြည့်တယ်တရားနှလုံးသွင်းကြရဲ့လားကောင်းတဲ့စိတ်တွေစင်စဲမပြတ်ဖြစ်ရဲ့လားမကောင်းတဲ့အကုသိုလ်စိတ်တွေဝင်သလားဆိုတာကိုမြတ်ဘိုင်းမှာလဲဒေဝသက္ခုနဲ့ခြိတော်မူတာဖြစ်တယ်။အဲ့လိုကြည့်တဲ့အချိန်မှာခုနကယဟန်တော်တွေအချို့ဟာလူဘဝကိုပြန်နေပြီးတော့တွေ့တော့ပြီးစိတ်ကူးရင်ညတယ်။သို့မဟုတ်ကြုံတွေ့ခဲ့ရတဲ့သူတို့ဘဝတွေကိုပြန်လီတန်းတနေတာတွေ့တဲ့အခါမှာယသဗျာကရှေအနန္ဒာကိုခေါ်ပြီးတော့အနန္ဒာစေရွန်ကျောင်းထဲမှာနေတဲ့ကိုရော်တွေအားလုံးကိုခန္ဓာကိုယ်ကြီးကျောင်းဘဝမှာနေရခင်းပြီးတော့အဲ့ဒီခန္ဓာကိုယ်ကြီးကျောင်းဘဝမှာစီဝေးဖို့ခေါ်လိုက်ဆိုပြီးတော့သစ္စာဗျာစောဤတန်ဃာတွေကိုခေါ်လိုက်တာခေါ်လိုက်တော့တန်ဃာတွေကသစ္စာဗျာစီရောက်လာချာအားလုံးစူဝေးမိတဲ့အခါမှာပါဟောတော့ဆိုပပကရဏီရဟောနမနတ္ထိရှေးပညာရှိတွေကတော့တဲ့စိတ်ကောင်းနှလုံးကောင်းရှိတဲ့ပညာရှင်တွေဟာမဟုတ်တာလို့ဖို့အတွက်စိတ်괴ရရမရှိဘူးဆိုပြီးတော့သူတို့ဟာမကောင်းမှုမလုံးမိအောင်ရှောင်ကြတယ်ဆိုတဲ့ရှေးကသူတော်စင်တို့ရဲ့ကျင့်ထုံးလေးတစ်ခုကိုမြတ်စွာဘုရားကရှင်းပြတာဖြစ်တယ်ဟောပြတာဖြစ်တယ်
ဒါဘဝသင်္ကန်းစာယူဖို့အတွက်ငါတို့ကိုဘယ်သူမှမသိဘူးအလုံးဒါစိတ်괴ရဖြစ်နေတယ်ငါတွေးတာဘယ်သူမှမသိဘူးငါလုံးတာလည်းဘယ်သူမှမသိဘူးဆိုတော့စိတ်မမွေးပဲနဲ့စိတ်괴ရသည်ပင်နဲ့စိတ်괴တဲ့အရာမဟုတ်ဘူးမကောင်းမှုအကုသိုလ်လုပ်ဖို့စိတ်괴ရဆိုတာမရှိဘူးဆိုတာကိုပြသတဲ့အနေနဲ့မြတ်စွာဘုရားကဆလံတစ်ပုဒ်ကိုယန္တိကိုဆုံးမဩဝါဒပေးတဲ့အနေနဲ့ဟောကြားခဲ့တာဖြစ်တယ်ပေါ့တခုသောဘုရားမှာဖရာလောင်ဟာပါရဏတိမြို့ပြမနလူမျိုးတွေမှာသွားပြီးတော့ဖြစ်တယ်အဲ့တော့ယမနာလူမျိုးဖြစ်တဲ့အခါကျတော့အဲ့ဒီဗာရဏသီပြည်မှာလည်းပဲလူငယ်လူရွယ်တွေကိုပညာသင်ပေးတဲ့ထိတာပါမောက္ခဆိုတဲ့ဆရာရှိတော်ထိတာပါမောက္ခဆိုတာပေရကလာလာအယံလေးမျက်နာရဲ့ဆရာကြီးဆိုတဲ့အဓိပ္ပာယ်ပေါ့နော်အယံလေးမျက်နာမှာလာတဲ့ပညာလူလာတဲ့ပုဂ္ဂိုလ်ရဲ့အကြီးကဲလို့ဒီစကလုံးကိုယူပြီးတော့အခုတက်ကတူတွေဘာတွေမှာပမောက္ခဆိုခန္ဓာတွေရှိတာရှေးတုန်းကထိတာပမောက္ခအဲ့ဒီဆရာစီအရှင်းတော်တောင်မြောက်အယတေသနေလေးရက်ကနေပြီးတော့တပည့်တွေပညာလားသင်ညာလို့နေလေးရက်ကပညာလားသင်ရတဲ့ဆရာသမားကိုထိတာပမောက္ခလို့ခေါ်တယ်ရှေးကရမညာသောအဖြစ်တက္ကသိုလ်ပြည်မှာဓိတပါမောက္ခဆရာဆိုတာရှိတယ်။အဲ့ဒီတက္ကသိုလ်ဆိုတာမြို့ရဲ့နာမည်ပဲအဲ့ဒီတော့။ခဏိခေတ်မှာတော့အဲ့ဒီ950ဇတ်တိရဲ့အသုံးနှုံးကုန်လိုက်ပြီးတော့တက္ကသိုလ်တက္ကသိုလ်ဆိုတဲ့နာမည်တွေသုံးလာကြတာဖြစ်တယ်။နော်။အင်္ဂလိပ်လို University ဆိုတဲ့ပြန်တဲ့စကားတွေတက္ကသိုလ်တက္ကသိုလ်လို့သုံးလာကြတယ်။950ဇတ်တိရဲ့မြန်မာနိုင်ငံမှာဩဇာတက်ရောက်မှုလို့ဆိုရမှာဖြစ်တယ်။ပညာမျိုးစုံသင်တဲ့တရားကိုတက္ကသိုလ်လို့ခေါ်တာ။တက္ကသိုလ်ဆိုတာမျိုးရဲ့နာမည်။အခုဒီဇာလမ်းမှာတော့ဗာရဏသီမျိုးမှာထိတပါမောခဆရာကြီးရှိတယ်ဆိုတော့ဗာရဏသီမျိုးမှာလည်းပဲထိလို့ပညာသင်ကြပေးတဲ့ဆရာရှိတယ်လို့။ဗာရဏသီမျိုးကထိတပါမောခဆရာထံမှာသူတို့ပညာသင်နေကြတယ်အဲ့လိုပညာသင်တဲ့အချိန်မှာဖះလောင်းနေဆိုတာကျိုးစားအထုံမှုနဲ့အသိဉာဏ်ထက်မြက်မှုမှာသူများတဲ့သားတယ်ဘာလို့သားရတော့ဆိုတော့သူတို့ကဖယ်ကိစ္စပဲဖြစ်ဖြစ်လုံလဝိရိယသူများတဲ့သားတယ်သူများတဲ့ဆန္ဒရှိတယ်ဆန္ဒကြီးတယ်ဝိရိယကြီးတယ်အဲ့ဒါကြောင့်မို့သားတယ်လို့ပြောတာအဲ့တော့တားတဲ့ပုဂ္ဂိုလ်တွေကခဏိခေတ်မှာလည်းရှိတာပဲပဲကိစ္စပဲဖြစ်ဖြစ်ဥစည်းဆောင်ရွက်ပြီးလုပ်ကိုင်တဲ့ပုဂ္ဂိုလ်တွေရှိတယ်လေနောက်လိုက်တွေရှိသလိုဥဆောင်ပြီးတော့လှူရှားတဲ့ပုဂ္ဂိုလ်တွေရှိတာတော့ကောင်းဆောင်လုပ်တတ်တဲ့ပုဂ္ဂိုလ်တွေပေါ့အဲ့တော့ဘုရားလောင်းကလည်းအဲ့ဒီမှာသူကပညာသင်တဲ့ကျောင်းသား900ထဲမှာသူ့အပါဝင်ဖြစ်တယ်အကြောင်းသားငါရတဲ့မှာသူကဆရာရဲ့လက်ထောက်အနေနဲ့ပညာသင်ကြားနေထက်ထက်မြဲမြဲကြိုးစားတဲ့ပညာရေးကြိုးစားအထောက်တယ်အဲ့ဒီဆရာကြီးမှာအရွယ်ရောက်တဲ့သမီးပြူတယောက်ရှိနေတော့ဆရာစဉ်းစားတယ်သမီးရှင်ဆိုတာအွေမလင့်ခင်အိန္ဒိယသားချပေးဖို့စဉ်းစားလေးစဉ်းစားတာရှိကြတယ်ပေါ့နော်အိန္ဒိယနိုင်ငံမှာဆိုရင်ပို့ပြီးတော့ဒီကိစ္စတွေကစီမံကြတယ်ပေါ့ဒါမို့အိန္ဒိယကနေ့ခေတ်သူတို့ရဲ့ဒလိတုံတန်းစင်လာရဆိုလို့ရှင်တာယောက်ျားလေးမွေးတဲ့ပုဂ္ဂိုလ်ကအ ေးစေးစေးပဲစိတ်ပူစရာမရှိဘူးတမီးမင်းကလေးတွေမွေးထားတဲ့မိဘတွေကတော့အင်တမသူတို့ဟာစိတ်ပူစရာတွေဖြစ်ကြတယ်စိတ်ပူစရာဖြစ်ကြတယ်အခုတော့ဒိသဗမုခဆရာကြီးကတမီးလေးတယောက်ရှိတော့ဒီတမီးလေးအိမ်တော်ရဲ့သားချပေးဖို့သူ့မှာလူရွေးရတော့မှဖြစ်တယ်ပေါ့အရွယ်ရောက်လာပြီဆိုတော့လူရွေးရသူ့မှာတပည့်ចောင်းသားတွေ900တောင်ရှိတယ်အဲ့ဒီမဲ့ဥစည်းကောင်းဆောင်လုပ်နေတဲ့လက်ထောက်တပည့်တွေပညာတော်တဲ့တပည့်တွေရှိတယ်သို့တော့ပညာတော်တိုင်းကိုကျင့်တရားကောင်းညီမကောင်းတာဒါကြောင့်မို့ကိုကျင့်တရားကောင်းတဲ့ပုဂ္ဂိုလ်ရွေးချယ်ဖို့ဆရာကြီးကစိတ်ကူးရတယ်စေကူရတယ်သူစိတ်ထဲမှာအကျင့်သီလကောင်းတဲ့ပုဂ္ဂိုလ်စရိတ္တကောင်းတဲ့ပုဂ္ဂိုလ်ငါသမီးနဲ့လက်ထပ်ပေးမယ်ဆိုပြီးရှိရွက်ချက်နဲ့ဆရာကြီးကတပည့်တွေကိုခေါ်လိုက်တယ်ခေါ်ပြီးတော့ကြွเจ้าပြောတယ်ငါတပည့်တို့တဲ့ငါသမီးကလည်းအရွယ်ရောက်နေပြီတဲ့ငါသမီးကိုအိမ်တော်ရဲ့သားချပေးခြင်းနဲ့ဝိဝါဟလို့ခေါ်တယ်မိဘတွေကသုံးရင်ဝိဝါဟလို့သုံးရတယ်ဒီသမီးရှင်ဘက်ကပြောတာဝိဝါဟအိမ်တော်ဘက်သားရဲ့ရှင်ဘက်ကပြောရင်အာဝါဟအဲ့ဒါလည်းမှောင်သုံးမှုလို့တယ်ပေါ့နော်ဒါဗမာပြည်မှာလည်းဒီစကားလုံးကသုံးတာဒါပေမဲ့အခုတော့နည်းနည်းသုံးနေလားတော့မသိဘူးအာဝါဟဝိဝါဟမင်္ဂလာဆိုတာလေအာဝါဟနဲ့ဝိဝါဟဒါပါဠိစကားလေးခဏိမှာတော့ထိမ်းမြထိမ်းမြလက်ထပ်တယ်လို့သုံးတာပဲများတယ်ထမရဲ့အာဝါဟဝိဝါဟဆိုသိပြီးတော့မသုံးကြအောင်အဲ့တော့အဓိပ္ပာယ်ကဘာလို့ဆိုရင်အာဝါဟဆိုတာယောက်ျားလေးဘက်ကမိဘတွေကအမျိုးသမီးကိုလာပြီးတော့သမီးရှင်ထံကသမီးကိုလာယူသွားတာခေါ်သွားတာကိုအာဝါဟလို့ခေါ်တယ်သမီးရှင်ကနေပြီးတော့သူတို့သားလောင်းစီကိုပို့ပေးတာကြတော့ဝိဝါဟလို့ခေါ်တယ်သူတို့စီမှာထုံးစံကယောက်ျားလေးကအမျိုးသမီးအိမ်လိုက်တာမရှိဘူးအမျိုးသမီးကပဲယောက်ျားလေးအိမ်လိုက်ရမှာဒါအိန္ဒိယထုံတာเนาะအဝဟဝိဝါနှစ်ခုစလုံးဟာသရုသားဘက်ကနေပြီးသရုသမီးကိုလာခေါ်တာအဝဟသရုသမီးဘက်ကသရုသားအိမ်ကိုပို့ဆောင်ပေးတာဝိဝါဟအဲ့တော့ဒီဒိသဗမုခဆရာကြီးကသူသမီးကိုသရုသားအိမ်ကိုပို့ပေးရအဲ့ဒီပို့ပေးတဲ့မင်္ဂလာလက်ထပ်ပွဲကိုသူလုပ်ဖို့စဉ်းစားတာအဲ့တပည့်တွေကပြောတယ်ငါသမီးရွယ်ရောက်လို့အိမ်တော်မဲစီငါပို့ပေးဖို့စီမံရလိမ့်မယ်အဲ့တော့အဲ့လိုပို့ပေးတဲ့အခါမှာသူတို့သမီးတွေအတွက်ဝတ်စားဆင်ဖို့လိုအပ်တယ်ပေါ့လေဝလစာရတနာပစ္စည်းတွေရဖို့တင့်နေရှားရမှာဖြစ်တယ်ဒီတိုင်းလက်ပလာသွားလို့မဖြစ်ဘူးထိုက်တဲ့ရတနာတွေရှင်မြတ်ပြီးတော့ငါသမီးကိုအိမ်တော်ဘက်ထံငါပို့ဖို့ရှိတယ်မင်းတို့ကိုဆွေမျိုးကိုမိဘအိမ်ကိုသွားပြီးတော့ဘယ်သူမှမသိအောင်လေဝလစာအဝတ္တန်သာတွေကိုတိတ်တဆိတ်ရှူပြီးတော့ငါ့ကိုပေးကြလို့ဆိုပြီးတော့သူသမီးပေးစားမလို့ဆိုပြီးចောင်းသားတွေကိုအဲ့လိုခိုင်းတာเนาะဘယ်သူမှမမြင်စေရဘူးဘယ်သူမှမမြင်အောင်တိတ်တိတ်ရှူဆောင်ပြီးတော့ငါ့စီကိုပေးကြအဲ့တယောက်ယောက်မြင်တဲ့ဟာမျိုးဆိုရင်တော့အမယူဘူးဘယ်သူမှမမြင်အောင်တိတ်တိတ်ယူလာတဲ့ပစ္စည်းမျိုးငါလက်ခံမယ်ဆိုတော့ဆရာကြီးကတပည့်တွေကိုမာတယ်မာတော့တပည့်တွေကလည်း ဆရာကြီးပြောတဲ့အတိုင်းလုပ်ကြတယ်ပေါ့ကောင်းပါပြီဆိုပြီးတော့တပည့်တွေကအိမ်ပြန်သွားကြပြီးတော့အိမ်ကမိဘတွေဆွေမျိုးတွေညီကိုမောင်နှမတွေမမြင်တဲ့အချိန်မှာအဝတ်အစားတို့လက်ဝတ်အစားတို့တိတ်တဆိတ်ခိုးပြီးတော့ယူလာကြတယ်တိတ်တဆိတ်ခိုးယူလာတယ်ခိုးယူလာပြီးတော့ဆရာကြီးကိုပေးကြတယ်ပေါ့ဆရာကြီးကလာပြီးနာမည်နဲ့ပစ္စည်းနဲ့တရားစင်မှတ်ပြီးတော့သိမ်းထားလိုက်တယ်အဲ့ဒီမဲ့ကျောင်းသားတော်တော်များများအဲ့လိုခိုးပြီးတော့ယူလာပြီးတော့ပေးကြတာသူရဲ့တပည့်ကြီးတွေပေးကြတယ်ဒါပေမဲ့လို့တပည့်အကြီးဆုံးလက်ထောက်ဆရာလုပ်နေတဲ့တပည့်ကတော့ဆရာကြီးခိုင်းတဲ့အတိုင်းဘာမှသူ့အိမ်သွားပြီးတော့ရှူဆောင်တာမလုပ်ဘူးအဝတ်စားလည်းမယူလက်ဝတ်တန်းစားလည်းမယူဆရာကြီးကဘာမှမပေးပဲနဲ့သူကဒီတိုင်းနေတယ်အဲ့တော့ဆရာကြီးကသူ့ကိုပြောတယ်နာရီမင်းကတော့ဘာမှမယူဘူးလားလို့ဆိုဟုတ်ပါတယ်ဆရာဘာဖြစ်လို့မင်းမယူတာတော့လို့ဆိုဆရာကပြောတယ်နေဘယ်သူမှမမြင်ခင်ယူလာတဲ့ပစ္စည်းရဲ့လက်ခံပဲတိတ်တိတ်လုံးရမယ်လို့ဆရာကမှားထားတာကျွန်တော်စိတ်ထဲမှာစိတ်ကြွရဆိုတာကျွန်တော်မမြင်ဘူးတပည့်ကပြန်ပြပြတာစိတ်ကြွရဆိုတာမမြင်ဘူးတိတ်တိတ်စိတ်စိတ်ဘယ်သူမှမသိတဲ့နေရာဆိုတာကျွန်တော်မတွေ့မိဘူးတဲ့ဒါကြောင့်မို့သူ့စိတ်ထဲမှာတော့ကြွရမှလို့ဖို့တခုမှကြွရလို့မထင်ဘူးဆိုတဲ့အကြောင်းဆရာကြီးကိုပြောပြတာအသူပြောပုံလေးကိုမှတ်တမ်းတင်ထားတာပါတော့ဆိုနတ္ထိလောကေရဟောနာမပပကမ္မပကုတ်ပတောမဟုတ်တာလုပ်ဖို့အတွက်လောကမှာစိတ်ကြွရဆိုတာမရှိပါဘူးဆရာကြီးတဲ့ပတ္တန္တိဝနဘူတာတိတောမှာပဲဖြစ်ဖြစ်အိမ်မှာပဲဖြစ်ဖြစ်အိမ်ဆောင်တဲ့တွေတောဆောင်တဲ့တွေကိုဆောင်တဲ့တွေကိုမမြင်ရတဲ့တရားတွေလောကမှာရှိနေကြတော့သူတို့ကမြင်မှာပဲတဲ့ကိုတိတ်တိတ်လို့လည်းသူတို့မြင်မှာပဲတဲ့အဲ့ဒီလိုနတ်တွေမြင်တာကိုပဲတံပါလောမင်းတိရဟောကိုပဝန်ကျင်မှာကိုကိုကြည်နေတဲ့ရလုံးတွေရှိရတဲ့နဲ့မလိမ္မာတဲ့ပုဂ္ဂိုလ်ကတော့ငါလောက်တာဘယ်သူမှမသိဘူးလို့ထင်နေတယ်ဟုတ်လားအလုံးကမြင်ညာမှာပဲတဲ့ကိုကမမြင်ရပါပဲသူတို့ကမြင်ညာလိမ့်မယ်တဲ့အဲ့ဒါကိုပဲစဉ်းစားဉာဏ်မရှိတဲ့ပုဂ္ဂိုလ်တွေကတော့ဒါဆိတ်ငြိမ်ရလို့ထင်ကောင်းထင်နိုင်မယ်တဲ့ကျွန်ုပ်အနေနဲ့ပြောရမယ်ဆိုရင်အဟံရဟောနပတာမိကျွန်ုပ်အနေနဲ့တိတ်တဆိတ်ဆိုတဲ့ဟာစိတ်ကြွယ်ရဆိုတာကျွန်ုပ်လုံးဝမမြင်မိဘူးတဲ့စိတ်ကြွယ်ရရက်ဆိုတာဘယ်တော့မှမတွေ့ဘူးတဲ့သုံးညာဝါပိနဝိဇ္ဇတိဘယ်သူမှမရှိဘူးဆိုတာလေဘယ်သူမှမရှိတဲ့နေရာအရဆိုတာလေကျွန်ုပ်မတွေ့ဘူးတဲ့ကျွန်ုပ်ရှားကြည့်တာမတွေ့ဘူးဘယ်သူမှမတွေ့တဲ့နေရာသုံးညာဘယ်သူမှမရှိတဲ့နေရာဆိုတာမရှိဘူးတဲ့ယထာအညာနပတာမိတဲ့အဲကိုသွားလို့ကိုနေတဲ့နေရာတခြားလူဘယ်သူမှမတွေ့ရပါမယ်လို့အသုံးညာဟောဒီတမ်းမရအဲ့ဒီနေရာကျွန်ုပ်ရှိနေတာပဲတဲ့။ဆိုတော့အခန်းထဲမှာကိုတယောက်တည်းနေတာ။ဘယ်သူမှမရှိဘူး။ဟုတ်တယ်။တမန်လူကတော့မစင်စားဘူး။ဘယ်သူမှမရှိဘူး။ငါလောက်ချင်အောင်လုပ်မယ်လို့ထင်ကောင်းထင်လိုက်မယ်တဲ့။အဲ့ဒီမှာကျွန်ုပ်ရှိနေတယ်လေတဲ့။ဘယ်သူမှမရှိတာမဟုတ်ဘူးတဲ့။ဒါကြောင့်မို့လို့ empty place နော် empty room ဘာမှမရှိတဲ့နေရာဆိုတာမရှိဘူးလို့သူပြောတာ။ကိုရှိနေတာကိုကဒါဘာမှမရှိတဲ့နေရာမဟုတ်ဘူးတဲ့ကိုရှိနေတယ်ဘာသူမှမသိဘူးဆိုရင်ကိုသိနေတယ်ဒါဟုတ်ဆိုလို့ရပေါ့เนา ကိုမဟုတ်တာလို့တာကိုတိနေတာကိုစိတ်ွက်ရမဟုတ်ဘူးလို့ပြောတာကိုတယောက်တည်းနေတာမို့ဘယ်သူမှမမြင်ဘူးလို့ထင်ကောင်းထင်နိုင်မယ်တဲ့ဘယ်သူမှမမြင်ကိုမြင်တယ်ပေါ့ကိုမမြင်နဲ့အင်းဆောင်နဲ့တည်းဒေါဆောင်နဲ့တည်းကျောင်းဆောင်နဲ့တည်းဒီလိုဟာတွေကလည်းရှိနိုင်တယ်တဲ့အဲ့ဒါတွေမရှိဘူးဆိုတော့ကိုလို့တာကိုသိနေတယ်ကိုလို့တာကိုမြင်နေတယ်ဒါကြောင့်မို့သူ့ရင်ထဲမှာဆရာကြီးကပြောတာဘသူမှမမြင်အောင်ယူခဲ့လို့ပြောတော့ဘသူမှဆိုတဲ့တဲမှာကျွန်ုပ်လည်းပါတယ်ကျွန်ုပ်မမြင်အောင်ယူလို့မှမရတာဟုတ်ခိုးတဲ့လူကိုယ်တိုင်ကမြင်နေတယ်လေဘသူမှမမြင်အောင်ယူဖို့ဆိုတော့လောကကြီးမှာဖြစ်ဘူးဘသူမှမသိအောင်လုပ်ဖို့ဆိုတာကိုသိနေတယ်အဲ့လိုဒီတပည့်အကြီးဆုံးဆရာလက်ထောက်ကနေပြီးတော့ဆရာကြီးကိုဒီလိုရှင်းပြဆရာကြီးကိုရှင်းပြတဲ့အခါကျတော့ဆရာကြီးကသူပြောတာဆိုတာသူ့ရဲ့တွေးတော်ယူဆပုံလေးကိုကြည့်ပြီးတော့ရှင်းတတ်တယ်ဆရာကြီးရှင်းတတ်ပြီးတော့ငါတပည့်ငါအိမ်မှာငါသမီးအိမ်တော့ချဖို့ပစ္စည်းဥစ္စာမရှိတာမဟုတ်ပါဘူးတဲ့ငါအိမ်မှာအပြည့်စုံရှိပါတယ်ဟုတ်တာပေါ့တပည့်တွေပညာသင်ကြားပေးနေတဲ့ဆရာကြီးပဲအဲ့တော့သူ့အိမ်မှာဒီသမီးတယောက်ဆင်မိုးရအတွက်ကတော့ငွေကြေးတနာအလုံးတော့ရှိပါတယ်ဒါပေမဲ့လို့ငါသမီးနဲ့ပေးစားဖို့ပုဂ္ဂိုလ်ဟာကိုချင်းတရားကောင်းတဲ့ပုဂ္ဂိုလ်ဖြစ်ဖို့လိုတယ်။ကိုချင်းတရားကောင်းတဲ့ပုဂ္ဂိုလ်လောကကြီးမှာကိုချင်းတရားကောင်းတဲ့ပုဂ္ဂိုလ်နဲ့အင်းတော်ရဲ့သားချပေးခြင်းလို့မင်းတို့ចောင်းသားတွေကိုငါစုံစမ်းနာတာဖြစ်တယ်တဲ့။အဲ့တော့ငါသမီးဟာမင်းနဲ့အတော်ဆုံးပဲ။သူ့ကိုရွေးချယ်လိုက်တယ်။ဘာမှယူမပေးတဲ့တပည့်။ဘာမှအိမ်ကနေပြီးတော့လက်ဝတ်တန်းစာခိုးပြီးတော့ယူမလာတဲ့တပည့်ကိုမင်းဟာအကျင့်စာရိတ္တကောင်းတယ်။ကိုကျင့်တရားကောင်းတယ်။ဒါကြောင့်မို့မင်းနဲ့ပဲတော်တယ်လို့ဆိုပြီးတော့တပည့်ကိုအစင်တစားအပြည့်ဝဆင်ပြီးတော့အဲ့တပည့်ကြီးနဲ့လက်ထပ်ပေးလိုက်တယ်။ဟောတပည့်ကြီးနဲ့လက်ထပ်ပေးလိုက်ပြီးတော့ခုနတုန်းကအိမ်သွားပြီးတော့တိတ်တဆိတ်လက်ဝတ်တန်းစာရှရဏပစ္စည်းတွေအဝတ်တန်းစာတွေခိုးလာတဲ့တပည့်ကျောင်းသားတွေကိုတော့သူမှတ်ထားတဲ့အတိုင်းကဲမင်းတို့အိမ်မင်းတို့ပြန်ယူသွားကြတာလေးဆိုပြီးတော့အကုန်ပြန်ပေးလိုက်တယ်ဆရာကြီးကစမ်းသက်တာဘယ်သူကိုချင်းတရားကောင်းတယ်လဲဆိုတော့စမ်းသက်တာဩအဲ့တော့ဆရာကြီးရဲ့သမီးကိုမျောလင်းတောင်းတပြီးတော့အိမ်ကလဲဝတ်တန်းစာယရဏပစ္စည်းတွေခိုးယူလာခဲ့ကြတဲ့ကိုကျင်တရားပြက်ပြားတဲ့ចောင်းသားတပည့်တွေဟာဆရာကြီးသမီးကိုလက်လွတ်ဆုံးရှုံးသွားကြတယ်ကိုကျင်တရားကောင်းတဲ့ပညာရှိအတွေ့အခေါ်ကောင်းတဲ့ကိုကျင်တရားကောင်းတဲ့တပည့်တယောက်သာလဲကိုကျင့်တရားကိုအကြောင်းပြုပြီးတော့ဆရာကြီးသမီးကိုအိမ်တော်ဘက်ဖြစ်ရွေးချယ်권ရသွားတယ်ပေါ့ဒီလိုဆုလို့တာပေါ့အဲ့ဇလန်းမှာအဲ့တော့အဲ့ဒီဇလန်းရဲ့အနှစ်ချုပ်ကတော့ဒါလေးကိုပြောတာပဲဒါကိုသွန်သင်ပြတာတဲ့သဘောပဲအဲ့ဒီမှာမြတ်စွာဘုရားကဒီဇလန်းကိုဟောပြီးတော့ဖြစ်ဆက်ပြီးမြတ်စွာဘုရားဟောကြားတာကတော့ပါတော့ဆိုရင်ဒုစစ်သောသသူစစ်သောသနန္ဒောသဒုက္ခဝဋ္ဌိတောဝိသောသအထုဝသီလောသတေတ္တမသဟုမတိကာအမည်နာမလေးတွေဖော်လာဖော်ထားတယ်လူ6ယောက်ចောင်းသား6ယောက်အင်္ဂပစ္စည်းခိုးပြီးတော့ယူလာတဲ့ចောင်းသား6ယောက်တယောက်ကဒုစစ်စာတယောက်ကသူစစ်စာ တယောက်ကနန္ဒာတယောက်ကဒုက္ခဝဋ္ဌိကတယောက်ကဝိသတယောက်ကအတုဝသီလတို့သူတို့နာမည်တွေကိုထုတ်ဖော်ပြီးတော့တေတံမာဇဟုမဋ္ဌိကသူတို့ဟာဆရာကြီးသမီးရှားလူစိတ်နဲ့ကိုကျင့်တရားကိုစွန့်ပစ်ခဲ့တဲ့ပုဂ္ဂိုလ်တွေဖြစ်တယ်ဟုတ်တယ်ကိုကျင့်တရားကိုစွန့်တဲ့ပုဂ္ဂိုလ်တွေဖြစ်တယ်ကိုငကောအကျင့်ကောင်းကလေးတွေကိုစွန့်ပစ်ကြတယ်တစုံတစ်ခုရလို့မှုကြောင့်ကိုကျင့်တရားပြက်ပြားသွားတယ်တေတံမာဇဟုမဋ္ဌိကတော့လောကလူတွေကတခုခုရလို့မှုနဲ့ကိုကျင်တရားကိုစွန့်ပစ်ကြတယ်အလွယ်တကူဖယ်လိုက်ကြတယ်ကိုယ့်ရဲ့ကိုကျင်တရားကိုအလွယ်တကူစွန့်လွှတ်လိုက်ကြတယ်ပေါ့နော်သူတို့လည်းပဲလူတွေလိုက်တာကျင့်သုံးရမယ့်ကိုကျင်တရားတွေကိုစွန့်လွှတ်လိုက်ကြတယ်ပြမနောစကတံသဟေသဗ္ဗဓမ္မနာပါရကုပြမနောစကတံသဟေသဗ္ဗဓမ္မနာပါရကုဆိုကိုကျင့်တရားနဲ့ပတ်သက်ပြီးတော့စဉ်းစားဉာဏ်ရှိပြီးကြိုးစားအားထုတ်လို့ထုတ်တဲ့ចောင်းသားအချီးဆုံးမြင့်မြတ်တဲ့ចောင်းသားကတော့တဲ့ကတံသဟေကိုချင်းတရားကိုသူဆရာကြီးတပည့်ကိုရလို့ရေးအတွက်နဲ့ကိုချင်းတရားကိုသူမအပြတ်မခံကိုချင်းတရားကိုမစွန့်လို့ဘူးလို့ဆိုတော့ယောဓမ္မမနုပါလေတိကိုချင်းတရားကိုသူထိမ့်သိမ့်နိုင်တယ်ကိုချင်းတရားကိုဘာနဲ့မှမလဲဘူးလို့ဆိုလို့အဲ့တော့လောကလူတွေကကိုချင်းတရားနဲ့ငွေဆိုရင်ဝင်နောက်လိုက်လိုက်တယ်ကိုကျင်တရားကိုဖယ်လိုက်ပြီးတော့ဝင်နောက်လိုက်တယ်ကိုကျင်တရားနဲ့ယာဓုဆိုရင်လည်းယာဓုနောက်လိုက်တာကိုကျင်တရားနဲ့အခွင့်အရေးဆိုရင်လည်းအခွင့်အရေးနောက်လိုက်တယ်ကိုရှိတဲ့ကိုကျင်တရားကိုအလွယ်တကူစွန့်လွတ်ပြီးတော့လက်တလောရရှိလာနိုင်တဲ့ဝိစေတနာအတွက်ဖြစ်စီကြောကြမှုအတွက်ဖြစ်စေခွင့်ရေးအတွက်ဖြစ်စေအဲ့ဓာရီအတွက်သူတွေကလိုက်ပြီးတော့လုံးလေးရှိကြတယ်တဲ့ဒါလောကရဲ့သဘောကဓိဋ္ဌိမသစ္စာနိကမောကိုကျင့်တရားနဲ့ပတ်သက်ပြီးတော့အခိုင်အမာစိတ်ထက်ခိုင်မာတဲ့ပုဂ္ဂိုလ်လုံလဝိရိယရှိတဲ့ပုဂ္ဂိုလ်ကိုကျင့်တရားကိုတန်မိုးထားတဲ့တီတီခိုင်မာတဲ့ပုံကိုမျိုးထိတိမှာတီလာကိုစောင့်ထိုင်းတဲ့နေရာမှာကျူပန်အထုတ်တယ်ကိုကျင့်တရားကိုတန်မိုးထားတဲ့ကိုကျင့်တရားနဲ့ပတ်သက်တဲ့ခိုင်မာတယ်ဆိုတဲ့အဲ့ဒီပုံကိုမျိုးသစ္စာနေကမောတကယ်ကိုတဘာဝအစိမ့်မှန်ဖြစ်တဲ့ကိုချင်းတရားကိုသာလဲစူးစမ်းအထုတ်တဲ့ပုဂ္ဂိုလ်မျိုးအဲ့တော့ကိုယ့်ရဲ့အချင်းစရိုက်ကိုဘာနဲ့မှမလဲဘူးလို့ဆိုလို့တယ်ကိုယ့်ရဲ့ကိုချင်းတရားကိုဘာနဲ့မှမလဲဘူးဝေကျေးနဲ့လည်းမလဲဘူးယာတူးနဲ့လည်းမလဲဘူးအကျော်စောမှုနဲ့လည်းမလဲဘူးပါနေမှာမလဲတဲ့ပုဂ္ဂိုလ်မျိုးအဲ့လိုခိုင်မာတဲ့ပုဂ္ဂိုလ်မျိုးဟာတဲ့ဘာလို့တလဲဆိုရင်ဓမ္မကိုသာလဲအခိုင်အမာကိုယ့်ရင်ထဲမှာခိုင်မြဲအောင်ထိမ့်သိမ့်ဆော့ရှော့တယ်ရသော်ဘုရားကဒါကိုဖြစ်ဆက်ပြီးတော့ဟောလိုက်တဲ့စကားပဲခန္ဓာတော်ကကောင်းဆောင်လို့တဲ့မကောင်းမှုအကုသိုလ်စိတ်ကြွယ်ရမှာမလို့တဲ့အကြီးဆုံးကြောင့်သားကနတ္ထိလောကေရဟောနာမပပကမ္မပကုပတောပတ္တန္တိဝနဗုဒ္ဓာနိ တံပါလောမညတိစနောမညတိရဟောမကောင်းမှုလုပ်တဲ့ပုဂ္ဂိုလ်လောကမှာဆက်ကွယ်ရမရှိဘူးတဲ့ကိုယ်ပတ်ဝန်းကျင်ကတတ်တယ်ကိုယ်မြင်နိုင်တယ်တဲ့ဒါပေမဲ့လို့စဉ်းစားဉာဏ်ရှိတဲ့ပုဂ္ဂိုလ်ကဒါကိုဆက်ကွယ်ရလို့ထင်နေတာတဲ့သူအနေနဲ့ကတော့အာရဟောနဗ္ဗတမိဆက်ကွယ်ရဆိုတာသူမမြင်ပါဘူးသုံးဉာဏ်ဝပိနာဝိသတိဘသူမှမရှိတဲ့နေရာဆိုတာလည်းမရှိပါဘူးတဲ့ကိုကနေဘသူ့ကိုမှမတွေ့ရပါ့မယ်ကိုကိုယ်တိုင်ရှိနေသည့်အတွက်ကြောင့်ဆက်ကွယ်ရမဟုတ်ပါဘူးလို့ဒါသူ့အတွေ့အရအဲ့လိုတွေးပြီးမကောင်းမှုအကုသို့ရှောင်နေဆိုတော့ဆိုလိုရင်ကတော့ကိုချင်းတရားကိုဘာကိစ္စနဲ့မှမစွန့်လွတ်တဲ့အနေထားမျိုးရသဗျာတွန်တင်ဆုံးမပေးတာလားဖြစ်တယ်ပေါ့အဲ့တော့ဘုန်းကြီးတို့တွေလည်းကိုကျင့်သုံးရတဲ့ကိုကျင့်တရားရဲ့တန်မိုးကိုထားပြီးတော့ဘယ်ယာနဲ့မှမလဲပဲနဲ့ကိုကျင့်တရားပေါ်မှာအခိုင်အမာယက်တိဘူးလေ့ကျင့်ရမှာဖြစ်တယ်လေ့ကျင့်ရမယ်ကိုရဲ့ကိုကျင့်တရားတွေကိုတန်မိုးထားလို့စိတ်ကြွေရမှာမကောင်းမှုအကုသို့ကိုလုံးမဲ့ဆိုရင်ကိုယ်ကိုယ်တိုင်မြင်နေတယ်စိတ်ကြွေရဆိုတာမဟုတ်ဘူးကိုယ်ကိုမြင်တယ်ကိုယ်ကိုရှက်တယ်ဆိုတဲ့အသိစိတ်ဓာတ်တွေနဲ့မကောင်းမှုအဟုဆိုမလုံးမိအောင်ထိမ့်သိမ့်ဆောရှောကြရမှာဖြစ်တယ်လို့ဓိသီလဝိမသနာဇက်ကဓိသင်္ကန်းစာကိုပေးတာပဲဖြစ်တယ်ပေါ့အဲ့တော့မြတ်စွာဘုရားကဇာတကဒေသနာတွေဟောပြီးတဲ့အခါမှာအမြဲတမ်းသစ္စာ၄ပါးနဲ့ဒီကုန်ချုပ်တာဖြစ်တယ်သစ္စာ၄ပါးဆိုတာကိုရထားတဲ့ဘဝဟာဒုက္ခသစ္စာပဲအဲ့ဒီဘဝရဲ့အကြောင်းဖြစ်တဲ့တဏှာတဏှာဟာသမုဒိယသစ္စာဖြစ်တယ်ဘဝဟာဒုက္ခဘဝကိုဖြစ်စေတဲ့အကြောင်းတရားအဓိပရဏအကြောင်းတရားတဏှာကဒုက္ခသမုဒိယတန်တရားထဲမှာဒီဒုက္ခနဲ့ဒုက္ခသမုဒိယဒီနှစ်ခုနဲ့သွားနေတာပဲဖြစ်တယ်။အဲ့ဒီဒုက္ခအဆုံးသတ်တဲ့နေရာကတော့និရောဓဥပိ္ပန္နအပဝတိ။ဘဝနဲ့ဘဝတဏှာဘဝနဲ့ဘဝကိုဖြစ်စေတတ်တဲ့တဏှာဒီနှစ်ခုချုပ်ငြိမ်းသွားတာ။အဲ့ဒီနှစ်ခုမရှိတဲ့နေရာချုပ်ငြိမ်းတာနိဗ္ဗာန်ပဲ။ဒါကိုသာဝေကျမ်းကမှဆိုလို့ရှိတယ်ဘဝဟာဒုက္ခသစ္စာဘဝရဲ့အကြောင်းဖြစ်တဲ့တဏှာသည်သမုဒိယသစ္စာအဲ့ဒီဒုက္ခသမုဒိယသစ္စာနှစ်ပါးတို့ရဲ့မဖြစ်ရဒီနိရောဓသစ္စာဥပိ္ပန္နအပ္ပုတ္တိနိရောဓောအကျိုးလည်းမဖြစ်ဘူးအကြောင်းလည်းမဖြစ်ဘူးအဲ့တော့ဥပိ္ပန္နအပ္ပုတ္တိနိရောဓောတတ္တဥပါယောပက္ခောအဲ့ဒီနှခုစလုံးမဖြစ်တာသူ့အတူမဖြစ်တာမဟုတ်ဘူးအကြောင်းတရားကိုစူးစမ်းအထုတ်လို့မဂ္ဂင်ရှင်ပါကိုစူးစမ်းအထုတ်လို့မဂ္ဂင်ရှင်ပါဆိုတဲ့အကျင့်တရားကိုကျင့်သုံးသည့်အတွက်ကြောင့်အကြောင်းကိုပယ်ပြီးတော့အကျိုးပါပြတ်သွားတာအကြောင်းကုန်လို့အကျိုးကုန်သွားတာအဲ့ဒါကမဂ္ဂသစ္စာလို့အဲ့တော့ဘဝနဲ့ပတ်သက်ပြီးတော့ဒီသစ္စာလေးပါနဲ့ခွဲခြားသတ်မှတ်ရပါခွဲခြားသတ်မှတ်ဖို့ကိုယ်ကိုအကျမ်းမြင်ဖို့ကိုယ်ကိုအကျမ်းမြင်သတ်မှတ်ထားရင်ဟုတ်လားကိုရထားတဲ့ဘဝဟာဒုက္ခရထားတာအဲဒီဒုက္ခရဲ့အကြောင်းဟာတဏှာဖြစ်တယ်အဲ့ဒါဒုက္ခနဲ့ဒုက္ခသမှုရိယနှစ်ခုကိုသိခြင်းပဲဒီသိခြင်းဟာအမှန်ကန်သိခြင်းဖြစ်လို့သစ္စာလို့ခေါ်တယ်တကယ်သိတယ်မှန်တယ်တကယ်အမှန်တရားဖြစ်လို့သစ္စာအဲ့ဒီနှမျိုးစုံမဖြစ်ဘူးဆိုတာនិရောဓဒါလဲအမှန်ပဲအဲ့ဒီအမှန်ဆိုတဲ့និရောဓကိုရောက်ကြအောင်အကျင့်ကတော့မဂ္ဂင်ရှင်ပါအကျင့်တရားပဲဖြစ်တယ်ဒီလိုမြတ်စွာဘုရားကဒုက္ခသမုဒိယဒုက္ခនិရောဓဒုက္ခនិရောဓကာမိနိပฏิပ္ပရာဆိုတဲ့သစ္စာ၄ရပ်အဆုံးသတ်ပြီးတော့ခုနရဟန်း900ကိုဆုံးမတော်မူတာဖြစ်တယ်ပေါ့ကာမဝိတ္တတိကြံတွေးနေကြတဲ့ကိုရော်တွေကို ဒီဇလန်းနဲ့သင်္ကန်းစာပေးပြီးတော့မြတ်စွာဘုရားကိုကျင်တရားအတွက်ငါတို့ဟာဘယ်သူမှမသိဘူးဆိုတဲ့အနေနဲ့မကောင်းတဲ့အတွေ့အကြုံတောင်မတွေးသင့်ဘူးကိုယ့်ရင်ထဲမှာမကောင်းတဲ့အကုသိုလ်တွေမဖြစ်အောင်ကျင့်သုံးလိုက်နာဖို့မြတ်စွာဘုရားကဆုံးမသွန်သင်တဲ့အခါအဲ့ဒီယဟန်တော်တွေဟာအလုံးမြတ်စွာဘုရားရဲ့ပံ့ပိုးကူညီမှုနဲ့အသိဉာဏ်တွေပွင့်လင်းပြီးတော့အလုံးယဟန္တာဖြစ်သွားကြတယ်တဲ့ဉာဏ်ဖြစ်ရောက်သွားကြတယ်။ယေရှုဗျာကဒီစာရကဟောတဲ့အခါတိုင်းစာရကဟောတဲ့အခါမှာတကယ်ဖြစ်ပြက်ဟာဘယ်တော့ကဖြစ်ပြက်ပဲဖြစ်ဖြစ်ကိုယ်တိုင်ပါဝင်တဲ့ဖြစ်ပြက်တွေဖြစ်လို့အဲ့ဒီတော့ကဓိတဗမောခဆရာတော်ဆရာဆိုတာတဲ့အခုသာရိပုတ္တရာပဲဟိုတော့ကသူဆရာကြီးလုပ်ခဲ့တယ်ပေါ့နော်အဲ့ဒီတော့ကအသိဉာဏ်နဲ့စဉ်းစားဆင်ခြင်ပြီးမကောင်းမှုအဟုသို့မလုပ်ခဲ့တဲ့ကြောင်းသားကတော့တခြားလူမဟုတ်ဘူးတဲ့ငါကိုယ်တိုင်ပဲလို့အဲ့တော့ရင့်ကျက်တဲ့အတွေးခေါ်ရှိတဲ့ပုဂ္ဂိုလ်တွေငါကိုယ်တိုင်ပဲဒီလိုတွေးခေါ်ပြီးတော့အမှန်ကန်ဆုံးဖြတ်ခဲ့တယ်ဆိုတာကိုယေရှုဗျာဒီဆက်မှာဒီလိုဟောကြားခဲ့တာဖြစ်ပါတယ်သီလဝိမန္တနာဆက်ကိုချင်းတရားနဲ့စိတ်ွယ်ရဒီကြောင်းတရားကိုမှတ်သားနိုင်ကြရသဖြင့်မိမိတို့ဘဝအတွက်သင်္ကန်းစာရယူပြီးကိုဘဝကိုကျင်တရားပေါ်မှာတမောထထရေးချာအတွက်ကိုကျင်တရားကိုလဲလှယ်ခြင်းစွန့်ပစ်ခြင်းဆိုတာတွေမဖြစ်အောင်ကျင့်ကြံကြုတ်ကုန်အထောက်အကူမှဖြစ်တယ်လို့ကိုစီကိုစီမှတ်သားပြီးကိုယ်ကျင့်တရားကောင်းအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်
းအာတုအာတုအာတု
ရှိတဲ့ချာအရှင်ဖေယား ဖေယားတပည့်တော်တို့သည
်ဖေယားတပည့်တော်တို့သည်
ဓမ္မအတိညာဓမ္မအတိညာ
ည
ာရှိမသာလင
်ညာရှိမသာလ
င်နိဗ္ဗာန်ချမ်းသာကို
နိဗ္ဗာန်ချမ်းသာကို
ယမောပြုနိုင်ပါသောကြောင
့်ယမောပြုနိုင်ပါသောကြောင့်
ဓမ္မအတိညာဓမ
္မအတိညာ
ညာရှိစေယံ
ညာရှိစေယ
ံရှိတန်ကြလည်းရေရှိ
တန်ကြလည်း
ဓမ္မသဘင
်ဓမ္မ
သဘင်ရှင်ကျင်းပ
ါ
ပြုလို့ကြ၍အမတဒါနာဓမ္မဒါနာဓမ္မဒါနာတရားအလှူတော်ကိုပေးလူကြပါကုန်၏တရားတော်မြတ်ကိုယုတ်သေးလေးမြတ်စွာမမတ်သာသာအာယုန်ထားလျက
်
နာကြကြပါကုန်၏တရားတော်မြတ်ကို
တရားတော်မြတ်ကို
တတဝဝတ္ထုတ
တဝဝ
တ္ထုအစုစုလို့ဖြင့
်
ပူဇော်ကြပါကုန်၏ပူဇော်ကြပါကုန်၏ယနေ့ယခုယနေ့ယခုအာထုပ်ပြုလို့ကြရသောအာထုပ
်ပြုလို့ကြရသော
ဤကောင်းမှု
ဤကုသိုလ
်စုစုသည
်
ဤကုသိုလ်စုစုသည်နိဗ္ဗာန်ချမ်းသာ၏နိ
ဗ္ဗ
ာန်ချမ်းသာ၏အကြောင်းထောက်ပံ့ဖြစ်ပါစေသတည
်းဖြစ်ပါစေသတည်
းဤကောင်းမှု၏အဖို့ဘာကကို
အ
မိအဖာအဖို့အဖွာဆရာသမားမှစပြီ
း
ကဝါသူကဘာသာလူနဲ့မြမ
သ
တ္တဝါများတို့အား အမြ
အ
မြဝေင့ပါကုန်၏ကုသိုလ်အမ
ြ
ကိုစီရကြကုန်သည်ဖြစ်၍ကိုစိတ်နှဖျ
ား
ချမ်းသာကြသည
်
ဖြစ်ကြပါစေကုန်သတည
်းအာလောသာသမြာအမြာအမြာအမြာလူတော်မူကြပါကုန်တော်သာဓုသာဓုသာဓုအာလောသာသမြာအမြာအမြာအမြာ မြအမြ